သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများချစ်သည့်မင်္ဂလာဖျားဖျားနှင့်ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့ဩဂတ်လ9ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကြော်ထုတ်အောင်ခေါ် Terrell Aung ကတင်ဆက်သွားမှာဖြစ်ပြီးဒီနေ့ပါဝင်မိစီစဉ်များမှာတော့ Australia မှာကို့အရေးချင်းနဲ့သက်ဆိုင်တဲ့အလုပ်ဘယ်လိုရှားမလဲဆိုတဲ့ဆောင်းပါး Sydney မြို့ကမြန်မာစားတောက်ဆိုင်ပိုင်ရှင်ကိုယခုလိုကိုဗစ်လော့ခ်ဒေါင်းတွေကြောင့်သူစီးပွားဘလို့အခြေအနေရှိတယ်ဆိုတာကိုမေးမြန်းထားတာနဲ့လေကျင်ကန်းလောက်တာနေသူများကင်ဆာဖြစ်ဖို့များဆိုတဲ့ဆောင်းပါးနဲ့တန်ရွက်ခက်ကပေးပို့ထားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကရှစ်လေးလုံးအရေးတော်ပုံခီးဆိုတဲ့ဆောင်းပါးတို့ဖြစ်ပါတယ်ဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ညူဆာဝေးမှာကိုဗစ်ရောဂါကူးစက်မှုမြင့်တက်နေစေရန်ကုန်မှာဘုံပေါက်ကွဲတရုတ်ကိုလှုပ်ဝှက်ချက်များလွှဲပြောင်းပေးမှုဖြင့် German အကြံပေးတရားစွဲခံရ ယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ New South Wales မှာ COVID ရောဂါကူးစက်မှုမြင့်တက်နေစေ New South Wales ပြည်နယ်တွင် COVID-19 ကူးစက်ခံရသူအသစ်319ဦးကိုမှတ်တမ်းတင်ခဲ့ပြီးဒါကပြည်내တွင်မှယနေ့ထိအမြင့်ဆုံးဖြစ်နေပါတယ်။ကျန်းမာရေးဝန်ကြီးကကျွန်တော်တို့ဒီကနေဘယ်သွားမလဲဆိုတာကလူထုပေါ်မှာမူတည်တယ်လို့ပြောဆိုပါတယ်
။ The government and our health staff and the police and the ADF can only do so much. In the end this is in the hands of everyone.
ဆိုရကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေရဲများနဲ့ ADF တို့ကဒီလောက်ပဲလှုပ်ပေးနိုင်ပါတယ်အဆုံးမှာတော့ဒီလိုကိုဗစ်ကြောင့်ခက်ခဲရှုပ်ထွေးနေတဲ့အခြေအနေကနေဘယ်တော့မှဘလို့ရုန်းထွက်မလဲဆိုတာကလူထုလက်ထဲမှာရှိနေပါတယ်ဒါကြောင့်ကျွန်တော်အဲ့ဒါကိုအလေးနဲ့ထားကြပြီးကာဝယ်ဆေးထိုးမဲ့ခရီးကိုလူတိုင်းသွားကြဖို့အတွက်အကြံပေးခြင်းပါတယ်ရန်ကုန်မှာဘုံပေါက်ကွဲရန်ကုန်မြို့ကြီးမြင့်တိုင်းမြို့နယ်ဘူသူရလမ်းပေါ်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးရုံးအနီးမှာဩဂတ်လ6ရက်နေ့ညနေ3နာရီဝန်းကျင်ကပောက်ကွဲမှု2ချိန်ဖြစ်ခဲ့သလိုညနေ4နာရီ18မိနစ်လောက်မှာလဲလမ်းမတော်မြို့နယ်ဖုန်ကြီးလမ်းနဲ့မဟာဗန္ဓုလလမ်းတောင်းရှိတဲ့ရင်ထင်းရုံးအနီးမှာပောက်ကွဲမှု2ချိန်ဖြစ်ခဲ့တယ်လို့ဒေသခံတွေက RFA ကိုပြောဆိုပါတယ်ကြီးမြင့်တိုင်းမြို့နယ်ကဖြစ်စဉ်မှာရွှေအိုးဆေးဆိုင်ရှိရာနဲ့ထွေအုပ်ယုံဘေးမှာတစ်ကြိမ်လက်ဗုဒ္ဓကုံစုံဆိုင်နဲ့ထွေအုပ်ယုံကြားမှာတစ်ကြိမ်ပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရသူတဦးကိုဆေးရုံကားနဲ့ခေါ်သွားတာတွေ့ရတယ်လို့အဲ့ဒီရက်ွက်မှာနေထိုင်သူတဦးကပြောဆိုပါတယ်။ဒီပောက်ကွဲမှုဖြစ်ပြီးနောက်အခင်းဖြစ်ရာနေရာကိုစစ်သားတွေရောက်ရှိလာသလိုထွေအုပ်ယုံအနီးမှာရှိတဲ့ဈေးဆိုင်တွေဒေသခံတွေကချက်ချင်းပိတ်သိမ်းနေတာကိုတွေ့ရတယ်လို့ဆိုပါတယ်။လမ်းမတော်မျိုးနယ်ကပောက်ကွဲမှုဖြစ်စဉ်မှာတော့တုံခါမှုနဲ့မီးခိုးငွေ့တချို့ထွက်ပေါ်လာခဲ့သလိုရင်ထင်းရုံးဟာလည်းပျက်စီးမှုတချို့ရှိခဲ့တယ်လို့အဲ့ဒီရက်ွက်မှာနေထိုင်သူတဦးကပြောဆိုပါတယ်။ပောက်ကွဲမှုဖြစ်ပြီးနောက်အနီးတစ်ဝိုက်ကလမ်းတွေကိုခေတ္တပိတ်ထားပြီးရဲကားတွေလည်းရောက်နေတယ်လို့ဆိုပါတယ်။အဆိုပါရင်ထင်းရုံးအနီးတွင်လမ်းမတော်ရဲစခန်းလမ်းဘေးလက်ဖက်ရည်ဆိုင်နဲ့ထမင်းဆိုင်တချို့ရှိပါတယ်။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူရှိမရှိကိုမစ္စမားကစုံစမ်းနေစေဖြစ်တယ်လို့ဆိုပါတယ်တရုတ်သို့လိုဝက်ချက်များလွှဲပြောင်းမေးမှုဖြင့်ဂျာမန်အကြံပေးပညာရှင်အဖွဲ့တရားစွဲဆိုခံရတရုတ်အတွက်တလျို့လုံးမှုဖြင့်တရားစွဲဆိုခံရသောဂျာမန်ပညာရှင်တဦးရဲ့ဇနီးဖြစ်သူကလိုဝက်ချက်ထောက်လန်းရေးများနဲ့သတင်းချက်လက်များဝေမျှခြင်းသည်ခင်မွန်းဖြစ်သူအားကူညီခဲ့ခြင်းဖြစ်ကြောင်းမိမိကိုယ်ကိုကာကွယ်နေတဲ့အနေဖြင့်ပြည်ထောင်စုရှိနေများအားဩဂတ်လ2ရက်တွင်ထွက်ဆိုလိုက်ပါသည်ဂျာမန်အီတလီနိုင်ငံသားဖြစ်သူကလဲရာကေးနှင့်ခင်မွန်းဖြစ်သူကလော့စ်အယ်ဒိုသည်2010ပြည့်နှစ်ကရှန်ဟိုင်းမြို့သို့စာပေခီးစဉ်တွင်တရုတ်ထောက်လှမ်းရေးများရဲ့စီးဝုံးမှုခံခဲ့ရကြောင်း ကာဆူရမျိုးရှိအစိုးရရှိနေများကထွက်ဆိုပါတယ်ရင်ဆောင်တွေသည်ထိုအချိန်မှစ၍2019ခုနှစ်နိုဝင်ဘာလအထိတရုတ်ထောက်လှမ်းရေးများသို့အရေးကြီးဖြစ်ရများမဖြစ်ခင်ဖြစ်စေတရုတ်သို့အလဲပတ်သွားရောက်၍ဖြစ်စေနိုင်ငံတကာအစည်းအဝေးများတက်ရောက်၍ဖြစ်စေသတင်းအချက်အလက်များကိုပုံမှန်ပေးပို့ခဲ့တယ်လို့အစိုးရရှိနေများကစွပ်စွဲခဲ့ပါတယ်ကလော့စ်ဟဲလ်သည်2001ခုနှစ်မှစ၍နိုင်ငံရေးအကြံပေးပညာရှင်များအဖွဲ့ကိုဦးဆောင်ခဲ့ပြီးသူ့ရဲ့ဂုဏ်သတင်းနှင့်နှစ်ပေါင်းများစွာတည်ဆောက်ခဲ့သောကွန်ရက်များကြောင့်နိုင်ငံတကာတွင်အရေးပါခဲ့ကြောင်းအစိုးရရှိနေများကပြောဆိုပါသည်။ Victoria COVID ကူးစက်မှုအခြေအနေ Victoria မှာ COVID-19 ကူးစက်ခံရသူစီးရင်တိုးများလာသည်နှင့်မျှပြည်နယ်တွင်းမှာကူးစက်မှုအသစ် 29 ခုကိုမှတ်တမ်းတင်ခဲ့ပါတယ်။ကျန်းမာရေးအာဏာပိုင်တွေကယောဂသစ်ဖြစ်ပွားမှုသည်ယခင်ဖြစ်ပွားမှုများနဲ့ဆက်ဆက်နေတော်လဲ၎င်းတို့သည်ကူးစက်ခံရပြီးတလျှောက်လုံးကွာရန်တီးမှာမနေခဲ့ဘူးလို့ဆိုပါတယ်။ဩဂုတ်လအတွက်ခွဲဝေပေးသောပမာဏထက်ပိုတဲ့ Pfizer ကာဝယ်ဆေး 34,960 ကို Victoria ပြည်နယ်အတွက်ယခုလထဲမှာရရှိမယ်လို့ဆိုပါတယ်။ဝန်ကြီးချုပ်စကော့မော်ရစင်ကဩဂုတ်လ23ရက်နေ့မှစတင်လို့ဒီကာဝယ်ဆေးကိုပေးမယ်လို့အတည်ပြုပြောဆိုပါတယ်။ဒါကစက်တင်ဘာလမှာတိုးမြင့်ပေးမယ့်အစီအစဉ်ကိုရှေ့သို့ယူဆောင်လာခြင်းသာဖြစ်ပြီးစုစုပေါင်းခွဲဝေပေးမယ့်အစီအစဉ်ကိုတိုးမြင့်ပေးတာမဟုတ်ဘူးလို့ပြောဆိုပါတယ်။မစ္စတာမော်ရစင်ကဖယ်ရိုအစိုးရကယခုနောက်ဆုံးယောဂကူးစက်မှုကိုတိုက်ဖျက်ရန်ဗစ်တိုးရီးယားနဲ့အတူရပ်တည်သွားမယ်လို့ပြောဆိုပါတယ်။သာမကြီးဦးကျော်မိုးထွန်းကိုလောက်ချံဖို့ကြံစီတဲ့မြန်မာနှစ်ဦးကိုဖမ်းမိမြန်မာသာမကြီးဦးကျော်မိုးထွန်းကိုလောက်ချံသတ်ဖြတ်ဖို့ကြံစီတဲ့မြန်မာနိုင်ငံသားနှစ်ဦးကိုဖမ်းဆီးလိုက်ပြီလို့ American တရားရေးဝန်ကြီးဌာနလက်အောက်ခံနယူးယောက်မြို့တောင်ပိုင်းခရိုင်ရှေ့နေချုပ်ယုံကဩဂုတ်လ6ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အသက်28နှစ်အရွယ်ဖြိုဟင်းထွန်းနဲ့အသက်20အရွယ်ရဲဟင်းစောအမည်ရှိမြန်မာနှစ်ဦးကိုသာမတ်ကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့ကြံစီမှုနဲ့ဖမ်းဆီးလိုက်တာလို့ American ပြည်ထောင်စုစုံစမ်းရေးအဖွဲ့ FBI ရဲ့နယူးယောက်မြို့ယုံကကြေညာလိုက်ပါတယ်။သူတို့နှစ်ဦးဟာသာမတ်ကြီးဦးကျော်မိုးထွန်းကို American ပိုင်တဲ့အတွင်းသတ်ဖြတ်ဖို့ဒါမှမဟုတ်ပြင်းပြင်းထန်ထန်ဒဏ်ရာရအောင်တိုက်ခိုက်ဖို့ကြံစီခဲ့တယ်လို့ပြည်နယ်တောင်ပိုင်းခရိုင်ရှိနေ Audrey Strass ကပြောဆိုပါတယ်။နယူးယောက်မြို့မှာနေထိုင်တဲ့ဖြိုဟင်းထွန်းနဲ့ရဲဟင်းစိုးတို့နှစ်ဦးဟာဦးကျော်မိုးထွန်းကိုလောက်ကျန်တိုက်ခိုက်ဖို့အတွက်ဇူလိုင်နဲ့ဩဂုတ်လ5ရက်အတွင်းကဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့ဆိုပါတယ်။အဲဒီလိုကြာစီနေချိန်အတွင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချတဲ့ထိုင်းနိုင်ငံအခြေစိုက်လက်နက်မောင်းခိုးတဦးကိုဖြိုဟင်းထွန်းကဆက်သွယ်ခဲ့ပါတယ်။အဲ့ဒီလက်နဲ့မောင်းခိုးနဲ့ဆက်သွဲဆွေးနွေးရမှာခြေစားလူမိုက်တွေငှားပြီးသာမတ်ကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့နဲ့အဲ့ဒီလိုတိုက်ခိုက်လို့ဦးကျော်မိုးထွန်းတာဝန်ကနေနှုတ်ထွက်မသွားသေးရင်သတ်ဖြစ်ဖို့သဘောတူခဲ့ကြတယ်လို့ဆိုပါတယ်အဲ့ဒီနောက်ရဟင်းစော်ကဖြိုးရင်ထုတ်ကိုဖုန်းနဲ့ဆက်သွဲပြီးငွေလွှဲဝန်ဆောင်မှုပေးတဲ့ mobile app တစ်ခုကတဆင့်ဆေးရံငွေအဖြစ်ဒေါ်လာ4,000လွှဲပေးခဲ့တယ်လို့ဆိုပါတယ်တကယ်လို့ဒုတိယအဆင့်အဖြစ်ဦးကျော်မိုးထွန်းကိုအပြတ်ရှင်းမယ်ဆိုရင်အဲ့ဒီခြေစားလူမိုက်တွေကိုနောက်ထပ်ဒေါ်လာ1,000ပေးဖို့ဖြိုဟင်းထုတ်ကဆွေးနွေးရမှာရဲဟင်းစော်ကသဘောတူခဲ့တယ်လို့တရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ
် This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1,210ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1,646ကျပ်ရရှိပါတယ်။ Australian Dollar ဟာ American 93¢ နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 20°C Centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 15°C Centigrade ရှိမှဖြစ်ပြီးမိုးအနီးငယ်ရွာသွန်းမှဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 23°C Centigrade ရှိမှဖြစ်ပြီးများသောအဖြစ်နေသားမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 20°C Centigrade ရှိမှဖြစ်ပြီးမိုးအနီးငယ်ရွာသွန်းမှုရှိမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 15°C Centigrade ရှိမှဖြစ်ပြီးနံနက်ပိုင်းမှာမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။ ဟိုဘတ်မြို့မှာအပူချိန်7ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ကင်မရာမြို့မှာအပူချိန်14ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန်32ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ